မြန်မာနိုင်ငံမှာအဖိုးတန်တွင်းထွက်တွေဖြစ်တဲ့ဗရမယာနီလာနဲ့ကျောက်စိမ့်တွေလောက်တန်ဖိုးသိပ်မကြီးပေမဲ့ကျောက်မြေတန်ဝင်တွင်းထွက်တွေဖြစ်တဲ့အညံပန်းအပါဝင် semi precious အမျိုးအစားတွေနဲ့ precious stones ဖြစ်တဲ့စိမ့်တွင်းထွက်တွေအကြောင်းဒီတစ်ပတ်မှာပြောပြပေးပါစီ။မြန်မာနိုင်ငံမှာထိတ်တန့်ရတနာတွေဖြစ်တဲ့ဗရမယာနီလာနဲ့ကျောက်စိမ့်တွေထွက်နေတာမို့မြမကြောက်မြက်တွေအကြောင်းပြောရင်စိန်ကိုထဲ့ပြီးပြောလို့မရှိကြသလိုမြမနိုင်ငံမှာစိန်ပါထွက်တယ်ဆိုတာကိုသိမသိကြပါဘူးမြမနိုင်ငံမှာစိန်ထွက်တဲ့ပင်မတိုက်တွေမတွေ့ရပေမဲ့ပင်မတိုက်ကနေတိုက်စားတယ်ဆောင်ပြီးပို့ချတဲ့တဆင့်ကန်တိုက်တွေကနေရတယ်လို့ကြောက်မြက်ပညာရှင်ဦးတင်ကျော်တန်းကပြောပါတယ
်တကယ်တော့ပြောမယ်ဆိုရင်စိန်က6နေရာ9နေရာလောက်တွေ့ပါတယ်အထင်ရှားဆုံးပြောမယ်ဆိုရင်တော့မိုးမိတ်ဒေတာပေါ့နော်မိုးမိတ်ရဲ့နောက်ခက်ပေါ့အဲဒီဆယ်မိုင်လောက်กว่าအဲဒီဒေတာမှာစာပြီးထွက်တာပါအဲတော့မိုးမိတ်ဟာစိန်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့ဒေတာတစ်ခုဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တို့ဒဝေကြောင်မဲတောင်ဆယ်ဒေတာမှာလည်းထွက်ပါတယ်နောက်တစ်ခုကတရင်းသာကြီးတိုင်းပေါ့နော်တရင်းသာကြီးမြို့လေးနဲ့ဆယ်မိုင်ကျော်လောက်ဝေးတဲ့တိန်တော်ဆိုတဲ့မိုင်တိန်တော်ဒေတာပေါ့အဲ့မှာကြောင်မီးသွေးတွင်းနေပါလေးရှိတယ်ပေါ့အဲ့ဒီတိန်တော်ကလည်းထွက်ပါတယ်နောက်တစ်ခုတောင်အရှိဘက်ထန်းနီမြို့နယ်မှာလည်းထွက်ပါတယ်။နောက်ခုနပြောတဲ့ပရမားတွေပါတွေ့ရဲ့ကချင်ပြည်နယ်တနိုင်းမှာလည်းထွက်ပါတယ်။နောက် information တွေကျွန်တော်ရထားတာတော့ဥမာလေးရွှေကူဒေသပေါ့အဲ့နားမှာလည်းထွက်တယ်ခင်ဗျာ။အဲ့တော့ကျွန်တော်အဲ့ဒေသအားလုံးကစိန်အရိုင်းတွေမြင်မှုတယ်။သူတို့တခုတော့ရှိပါတယ်။ကျွန်တော်ကပင်မတိုက်ကနေထွက်တာတော့မဟုတ်ဘူး။ primary deposit လို့ခေါ်တယ်။ပင်မတိုက်ဘယ်နားမှာရှိရမရှိဆိုတာလည်းမသိဘူးမရှိဘူးလို့တော့အများစုကယုံကြည်တယ်ဗမာပြည်ရဲ့ဘူမိဗေဒအခြေအနေရဆိုအဲ့လိုမျိုးမရှိဘူးလို့ယုံကြည်တယ်အခုတွေ့တာတွေကတဆင့်ငန်တိုက်ပေါ့နော်မူလဟာရီတိုက်စားပြီးတော့တဲဆောင်လာပြီးတော့အနေကျကြောက်တယ်မှာပူချတဲ့ဟာပေါ့နော်အဲ့တော့တွေ့တာကတော့သူကပြောမယ်ဆိုရင်တော့တွေ့တယ်သို့တော့စနစ်တကျမိုင်းအကြီးကြီးတူလောက်အောင်တော့ရာဂိုင်တော့မများဘူးအဲ့တွေ့တဲ့စိန်တွေကလည်းများသောအားဖြင့် gem quality ဖြစ်ပါတယ်။ကျောင်းမြေတန်းဝင်တဲ့စိန်တွေဖြစ်ပါတယ်။အဲကျွန်တော် information ကြားဦးတာတော့လေ7 class 15 class လောက်အထိအရွယ် size ကိုတွေ့ရတယ်လို့ပြောတန်ကြားပါတယ်။ကျွန်တော်တို့မမြင်ဘူးလိုက်ဘူး။ကျွန်တော်မြင်မှုတာတော့ 5 class ပေါ့ 4 carat 5 carat ပေါ့နော်။အဲ့လောက်အရွယ် size စိန်အရင်တုန်းတွေပါမြင်မှုပါတယ်။ဒါပမာပြီမှာထွက်တဲ့စိန်တွေပါ
။ဆက်စိန်ရဲ့အယောင်နဲ့နည်းနည်းပြောပြပေးပါဆရာ။ဘာအယောင်တွေတွေ့ရပါလဲ
။အယောင်ကလေစိန်ရတော့များသောအဖြစ်တော့အဝါကနည်းနည်းလေးငွေ့ငွေ့လေးတန်းလေးရှိပါတယ်အဲ့တော့ကျွန်တော်တွေ့ဦးတာတော့အဝါငွေ့ငွေ့တန်းတဲ့စိန်တွေများပါတယ်သို့တော့တွေးပြီးလိုက်လို့ရှိရင်တော့နည်းနည်းလေးအယောင်ဖြော့သွားတယ်ဟိုငကူအရင်တဲ့ဆိုင်နည်းနည်းလေးပူဖြော့တယ်အဲ့လိုမျိုးတွေ့ဦးပါတယ်အရင်တည်းကလေးတွေ့ဦးတယ်မိုးမိတ်ကစိန်တွေလည်းတွေ့ဦးတယ်ကျွန်တော်တိန်းတော်ကစိန်တွေလည်းတွေ့ဦးတယ်အဲ့လိုတနိုင်းစိန်လည်းတွေ့ဦးတယ်တောင်ဦးအစ်ကစိန်တွေလည်းကျွန်တော်တွေ့ဦးပါတယ်မဆိုးပါဘူးဟိုကြောင်းမြတ်တန်းဝင်စိန်တွေဖြစ်ပါတယ်
Now semi precious လို့ခေါ်တဲ့နည်းနည်းအလဲလက်တန်းတန်ဖိုးလေးရှိတဲ့ကြောက်မြေရတနာကြီးနည်းနည်းပြောပြပေးပါဆင
်။အများကြီးထွက်ပါတယ်။အများကြီးထွက်တယ်ဆိုတာအတိအကျတော့ဘိုးကုတ်မှာပါ။ဘိုးကုတ်ဒေသလည်းအင်မတန်ထူးခြားတယ်။ပြောမယ်ဆိုရင်နိုင်ငံနဲ့ရှင်ပြီးပြောမယ်ဆိုဒေသ area ချင်းပါတယ်။သို့တော့ area ချင်းကြီးလေးမှာခုနလိုကြောက်မြေတော်တော်ကိုစုံစုံလင်လင်ထွက်တာအဲ့ဒါထူးခြားပါတယ်။အလားတူအဲ့လိုမျိုးတွေ့ရနိုင်တာတိတိလင်္ကာပါ။ကျွန်တော်နဲ့တိလင်္ကာနဲ့အဲ့ဒါပုံစံတူပါတယ်တိလင်္ကာမှာလည်းအဲ့လိုအလားတူနေရာရှိပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဗရမယာနီလာပြင်တခြားအရေးကြီးတယ်ပေါ့နော်ဆိုလိုတာခုနပြောတဲ့ semi precious stone ပေါ့ဗရမယာနီလာတော့တန်ဖိုးမကြီးတော့လေတန်ဖိုးရှိတော့ကြောက်ပေါ့အဲ့ဒါတွေကဥမာဆိုရဆိုကျွန်တော်အင်္ဂလိပ်ကို spinel လို့ခေါ်တယ်ပမာလို့တော့အညံ့လို့ခေါ်ပါတယ်ဒါပေမဲ့ပမာလို့နာမည်အညံ့လည်းလေတကယ်ကမပေးတိုက်မရတိုက်ပဲနဲ့ရထားတဲ့နာမည်ပါသူကဗရမယာနဲ့ရှင်လိုက်တဲ့အခါမှာနည်းနည်းလေးပြော့တယ်ပရမယာလုံးမလှလို့အညံ့ဆိုတဲ့နာမည်ကိုပေးထားတာပါအဲ့တော့အညံ့လို့ခေါ်တဲ့ spinel ရဲ့ရှိတယ်ဥရောင်လို့ခေါ်တဲ့ garnet ရှိတယ်ပြောင်ကောင်းစိမ့်လို့ခေါ်တဲ့ peridot ရှိတယ်မြအပြာလို့ခေါ်တဲ့ aquamarine ပေါ့နော်အဲ့ဒါကြီးရှိတယ်နောက်ပြီးတလင်းအမျိုးမျိုးရှိပါတယ်နောက်ဒီပြင်တွင်းထွက်ဒီအဒီနဲ့ဆိုလို့ရှိရင်နည်းနည်းရှားပါးတဲ့တွင်းထွက်ဒီပါရှိပါတယ်ရှားလည်းရှားပါးတယ်လှလည်းလှတယ်တွင်းထွက်ဒီပါမိုးကုတ်မှာအများကြီးထွက်ပါတယ်ပြောမယ်ဆိုကျွန်တော်ခုနပြောတဲ့အတိုင်းပဲကြောင်မြအားလုံးနီးပါမိုးကုတ်မှာထွက်ပါတယ်ခုနမြတော့မထွက်ဘူးပေါ့နော်နောက်တခါမိုးကုတ်မှာတော့ကြောက်စိမ့်တော့မထွက်ဘူးနောက်မိုးကုတ်မှာမိုးငင်းနီလာလို့ခေါ်တဲ့ kyanite ပေါ့အဲ့ဒါတော့မထွက်ဘူးကြံနေကြောင်မြအားလုံးနီးပါမိုးကုတ်မှာရှိတယ်လို့ကျွန်တော်ဆိုလို့ရပါတယ
်အခုလို့မြန်မာပြည်မှာစိမ့်နဲ့ဗရမယာနီလာကြောက်စိမ့်တွေလို့အဖိုးတန်ကြောက်တွေကိုရောသူတို့လောက်ဈေးတိတ်မမြင်ပေမဲ့ကြောက်မြက်တန်းဝင်တဲ့ semi precious တွေကိုပါအများပြတွေ့ရတာပါ ဒီကြောင့်မြတ်အများစုကိုမိုးကုတ်မိုးမိတ်ဒေတာတွေနဲ့ကချင်ပြည်နယ်တွေမှာတွေ့ရတာဖြစ်ပေမဲ့တခြားဒေတာတွေမှာလည်းတွေ့နိုင်ပါတယ်။ဘယ်နေရာတွေမှာပါလဲ
။ဥပမာဆိုတော့ကျွန်တော်ပြောမယ်ဆိုရင်လူများတည်တဲ့မှာကုမဲပေါ့နော်။ဟိုမြစ်သားတို့ကုမဲ၊ကုမဲအရှိတ်ကတောင်တွေမှာဆိုရင်ကျွန်တော်ခုနပြောတဲ့ Aquamarine လို့ခေါ်တဲ့ညပြာတွေထွက်ပါတယ်။နောက်ခုနောက်ပိုင်းတွေ့ရှိချက်တွေကကရင်ပြည်နယ်မှာလည်းခရမ်းစွဲလို့ခေါ်တဲ့ Amethyst တွေတော်တော်များများထွက်ပါတယ်။အလားတူပဲ Iodite လို့ခေါ်တဲ့အညာနီလာ၊ရင်းနီလာအဲ့တွင်တွေ့တယ်လေထွက်တယ်ခုနပြောတဲ့မြပြအကွာမရင်းကိုလည်းကင်းရင်ပြင်းနေမှာထွက်တာကိုကျွန်တော်တွေ့ရှိပါတယ်အလားတူပဲအညံ့စပင်နယ်လည်းကင်းပြင်းနေမှာထွက်တယ်ဂါနဲ့ဥရောင်တွေလည်းကင်းပြင်းနေမှာထွက်ပါတယ်နောက်တစ်ခုကတချို့ဂါနဲ့အစိမ်းအောင်ရှိတဲ့ဂါနဲ့တရားကျွန်တော်ပူတာကိုပဲမှလည်းထွက်ပါတယ
်ဟုတ်ကဲ့မြန်မာပြည်ရဲ့အနေအထားနဲ့ကြည့်မယ်ဆိုလို့ရှင်မြန်မာပြည်အလဲပိုင်းနဲ့ဒီအနောက်တကြားဟိုရခိုင်ပြည်နယ်တို့ဘာလို့မှာတော့ချင်းပြည်နယ်တို့ဘာလို့မရှိဘောနော်ကျန်တဲ့အရှိဘက်နဲ့မြောက်ဘက်တွေမှာရှိတယ်ပေါ့
ရခိုင်ပြည်နယ်တို့ဘာလို့မှာတော့ရခိုင်ပြည်နယ်မှာတော့ကျွန်တော်တို့အဲ့လိုတာမိုးကြီးတဲ့အကြောင်းမျိုးတူတဲ့ information မရှိပါဘူးနောက်အဲ့လိုပဲမြန်မာပြည်အလဲပိုင်းမှာဆိုရင်တော့ကရန်ကြတော့တာမိုးကြီးတဲ့အကြောင်းမျိုးမရှိဘူးကျောင်းမြေအနေနဲ့ဆိုဒါပေမဲ့ဘာတွေ့နိုင်လဲဆိုသလင်းမျိုးဝဲတချို့တွေ့နိုင်မယ်နောက်တစ်ခါကျွန်တော်ခုနပြောတဲ့ opal ပေါ့နော် opal တွေ့နိုင်တယ်ဒါပေမဲ့အဲ့ opal ကလည်းကျောင်းမြေတန်းဝင်တော့မဟုတ်ဘူးအဲ့ဒါမျိုးတော့တွေ့နိုင်ပါတယ်တွေ့တဲ့ information လည်းရပါတယ
် GSC ကျောင်းမြေသင်တန်းကျောင်းကကျောင်းမြေပညာရှင်ဦးတင်ကျော်တန်းပါနောက်တစ်ပတ်မှာတော့အဖိုးရန်ကျောင်းမြေတန်းဝင်ကျောက်တွေရဲ့အယောင်အသွေးတွေအကြောင်းကိုပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာခန္ဓာကိုဒီမှာပဲပြန်လာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။